ရွေးလုပ်ငန်းပကဲမျိုးမှာတနင်္ဂနွေနေ့ကအတိတ်ကကာဗွန်ခွဲတက်ခဲမှုတွင်တည်ဆုံးသူ149ယောက်ထက်မနည်းရှိတဲ့အကြောင်းအစိုးရတောင်းရှိသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပကဲမျိုးရဲ့မျိုးတော်ခါဒါရက်ကလူစီကာရဇီးရဲမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားခဲ့တဲ့တက်ခဲမှုဟာသူတို့လက်ချက်ဖြစ်ကြောင်းလည်း IS သူချွာတွေကကြေညာခဲ့တာပါ။တက်ခဲမှုဟာဒီနေ့ထက်အသေးပြောက်အများဆုံးဖြစ်ခဲ့တယ်လို့ဆက်စုနှစ်တစ်ခုအတွင်းအစိုးဆုံးဘုံခွဲတက်ခဲမှုတစ်ခုလည်းဖြစ်ပါတယ်။လူပေါင်း192ယောက်ထက်မနည်းကလည်းထိခိုက်ဒဏ်ရာတွေရခဲ့တယ်လို့ဒီဘော်ရှာဖွေကစဲသမားတွေကပြာရီပစ္စည်းတွေထဲမှာဆက်လက်ရှာဖွေနေစေဖြစ်တာကြောင့်ထိခိုက်ဒေဆုံးသူအရေအတွက်ပိုတိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဘယ်ကနေမျိုးတော့မှလုံခြုံရေးကိုပုံမတင်ချက်ဖို့ဝင်းချိုဟေးဒါရပါတီကအမိန်ပေးညွှန်ကြားခဲ့ပေမဲ့မြို့ကန်တွေဘေကင်းလုံခြုံမှုရှိအောင်အစိုးရကမစွမ်းဆောင်နိုင်တဲ့အပေါ်မှာဒေါသထွက်မခြင်းမနဲ့ဖြစ်နေသူတွေတော့လမ်းတွေပေါ်ထွက်လာခဲ့ကြတာပါ။ကုလသမဂ္ဂတွင်ရမှုချုပ်ဘန်ကင်မွန်ကတော့လူသက်တွေကိုတန်မိုးမထားကြောင်းပြတ်သားခဲ့တဲ့ဘုံခွဲတက်ခတ်မှုကျူးလွန်သူတွေရဲ့လုပ်ရပ်ပေါ်ထိတ်လန့်တုန်လှုပ်မှုကြောင်းပြောဆိုခဲ့ပါတယ်။ UN နိုင်ငံမှာစိုးရိမ်ကြောက်ရွံ့မှုတွေပြန့်နှံ့အောင်လုပ်နေတာတွေညီညွတ်မှုကိုထိပါးစေမဲ့လုပ်ရမျိုးတွေကိုအီရတ်လူလူအနေနဲ့လက်မခံဘဲဆန့်ကျင်မှုကုလသမဂ္ဂအကြီးအကဲကတိုက်တွန်းကြောင်းနဲ့တက်ခတ်မှုကိုပြစ်တင်ရှုတ်ချတဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ပြည်တော်စုအမျိုးသားလူညွန့်ရေးကောင်စီပြောခွင့်ရပုဂ္ဂိုလ် Ned Price ကလည်း IS သွေးကြွတွေကိုချိန်မုံမှုပူပေါင်းကြိုးပမ်းမှုတွေမှာ UN နိုင်ငံနဲ့ဆက်လက်ပြီးခိုင်မာရက်တီတော့မှဖြစ်ကြောင်းတင်းနှင်းတွင်နေကလည်းပြောဆိုကြတာပါဒီလိုတက်ခိုက်မှုတွေကြောင့် IS သွေးကြွရဲ့လက်ကနယ်မြေတွေကိုပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းနေတဲ့ UN တပ်တွေကိုပံ့ပိုးကူညီဖို့အမေရိကန်ရဲ့ပန်းဖြတ်ချက်တွေပုံမှန်ခိုင်မာလာစေတယ်လို့လည်းပြောဆိုခဲ့ပါတယ်